အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကာလတုန်းကအခုသမ္မတဒေါ်နယ်ထရမ့်နေခဲ့တဲ့နယူးယောက်မြို့ကထရမ့်တာဝါရဲ့ဖုန်းတွေကိုအဲဒီအချိန်ကသမ္မတဘရက်အိုဘားမားကြားဖြတ်ခိုးနှောက်ထောင်တယ်လို့သမ္မတထရမ့်ဆွဆဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စုံစမ်းရေးကော်မတီတွေကအထောက်အထားပေးဖို့တောင်းဆိုနေတာကိုအချိန်ထပ်ပြီးပေးဖို့တရားရေးဌာနကတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းတုန်းကရေးသားဆွဆဲခဲ့ပေမဲ့တက်သည့်အထောက်အထားမပြခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းနှောက်ထောင်နေဆိုတာလို့သမ္မတထရမ့်ကဆိုလိုတာမဟုတ်ဘူးလို့အိမ်မြူရောပြောခွင့်ရသူ Sean Spicer ကလည်းတင်းနှင်းလာနေမှာပြောခဲ့ပါတယ်။ဆွဆဲခဲ့မှုကိုတက်သည့်ပြနိုင်မဲ့အထောက်အထားတွေကိုတင်းနှင်းလာနေနောက်ဆုံးထားတင်ပြဖို့အတွက်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကနောက်ဆုံးအချိန်သတ်မှတ်ထားတာဖြစ်ပါတယ်။